ဂါဇာကမ်းမြောင်ဒေသမှာနေဆက်ကိုဖျက်ပြီးတော့သတင်းတစ်ပတ်ကြာအစ္စရေးနဲ့ဟားမတ်စစ်သွေးကြော်တွေကြားပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်မှုအတွက်အပြစ်ရရေးအစီအစဉ်တစ်ခုကိုအီဂျစ်နိုင်ငံကအဆိုပြုလိုက်ပါတယ်တိုက်ပွဲတွေအတွင်းလူအများအပြားတိုက်ဆုံခဲ့ရပြီလည်းဖြစ်ပါတယ်အီဂျစ်နိုင်ငံရဲ့အဆိုပြုချက်ကိုတနင်္လာနေ့မှာချပြလိုက်တာဖြစ်ပါတယ်အဲ့ဒီထဲမှာအင်ဂါနီကစပြီးတော့ယာယီအပြစ်ခတ်ရက်စဲထားဖို့ပါဝင်ပါတယ်အဲ့ဒီနောက်ပိုင်းဂါဇာနယ်စပ်ကိုဖျက်ချော်မှုကိုဖွင့်ပေးဖို့နဲ့လာမယ့်နှစ်ရက်အတွင်းမှာနှစ်ဖက်စလုံးကိုင်ရိုမြို့မှာဆွေးနွေးစကားပြောဆိုကြဖို့စတဲ့အချက်တွေပါဝင်ပါတယ်ဒီစီစဉ်ပေါ်ဟားမတ်အဖွဲ့ကတော့တကားဖွင့်ထားတယ်လို့ဟားမတ်အဖွဲ့ရဲ့ထိတ်တန့်အရာရှိတဦးကပြောပါတယ်အစ္စရေးနိုင်ငံမှာတော့အီဂျစ်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့အင်ကာနီမှာကျင်းပမဲ့အစိုးရအဖွဲ့ရဲ့ဒုံညွေးဆိုင်ရာအစည်းအဝေးမှာတင်ပြမယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောဆိုပါတယ်အစ္စရေးနိုင်ငံဟာပြီးခဲ့တဲ့အင်ကာနီကစပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါဟားမတ်အဖွဲ့ကအစ္စရေးနိုင်ငံအတွင်းကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကိုရက်စဲသွားဖို့အတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်အဲ့ဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း185ဦးသေဆုံးခဲ့ပြီးဖြစ်တယ်လို့ပါလက်စတိုင်းဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီထဲမှာဒါဇင်နဲ့ချီတဲ့အရက်သားတွေလည်းပါဝင်တယ်လို့ဆိုပါတယ်အစ္စရေးဘက်ကတော့အသေးပြောက်မရှိပါဘူးရော့ကက်ဒုံးခွင်းဒုံးကာဝေးစနစ်ကဝင်ရောက်လာတဲ့ဒါဇင်ပေါင်းများစွာရှိတဲ့ရော့ကက်တွေကိုဖျက်ဆီးပစ်နိုင်ခဲ့ပါတယ်အသေးပြောက်တွေများလာတာနဲ့အမျှတိုက်ခိုက်နေတာတွေကိုရက်စဲဖို့နိုင်ငံတကာရဲ့ PR တွေတိုးများလာနေပါတယ်ခင်ဗျာ